တရားရေးဌာနတွေမှာစစ်ဖက်ဆိုင်ရာရရှိတွေခန့်အပ်မှာကိုကန့်ကွက်တဲ့အနေနဲ့တရားသူကြီးတွေနဲ့ရှင်တွေတွေဟာဖဲချိုးဝါလှုပ်ရှားမှုကိုစတင်ခဲ့ပါတယ်စစ်တပ်မှာစစ်ဥပဒေခုံရုံးတဲ့တရားစီရင်မှုတွေရှိပေမဲ့ဒီအရက်ဖက်တရားရေးဆိုင်ရာစီရင်မှုတွေမှာတော့အတွေ့အကြုံနဲ့ပါတဲ့စစ်ဖက်အရာရှိတွေဝင်လာမယ်ဆိုရင်တရားစီရင်ရေးလမ်းကြောင်းဟာတင်းဆောင်းလာနိုင်တယ်လို့တရားလွှတ်တော်ရှင်တွေတချို့ကလည်းထောက်ပြဝေဖန်နေကြတာပါအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့ရက်တွေကတရားရေးဘက်ကတရားသူကြီးတွေရှေ့နေတွေဟာတရားရေးဘက်မှာစစ်ဖက်အရာရှိတွေခန့်အပ်မဲ့ကိစ္စနဲ့ပတ်သက်လို့ဖဲချိုးဝါတွေတက်ဆင်ပြီးအဝါရောင်ဖဲချိုးဝါလှုပ်ရှားမှုတွေနဲ့ကန့်ကွက်မှုတွေပြသခဲ့ပါတယ်။ဒီကနေ့မှာတော့ပြည်မျိုးကတရားလွှတ်တော်ရှေ့နေတူဖြစ်တဲ့ဦးမြင့်အေးဟာတကိုယ်တော်ဆန္ဒပြခဲ့တာပါ။ခန်းစည်းခံနိုင်ရတဲ့ကျောင်းသားတွေပြန်လွတ်မြောက်ရေးနဲ့ဖဲချိုးဝါလှုပ်ရှားမှုကိုလုပ်ပြီးဆန္ဒပြခဲ့တာဖြစ်တယ်ဆိုပြီးမကြသေးခင်ကမှအချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့တဲ့တရားလွှတ်တော်ရှေ့နေဦးမြင့်အေးကဆိုပါတယ်
။ကျောင်းသားတွေလက်ပတ်မှာကျန်းပြည့်ချက်နဲ့ထူခွဲလိုက်တဲ့၆လပြည့်နေ့ကျွန်တော်တို့ရွှေမြောက်ရေးတွေကျွန်တော်အရင်နေပြီးတော့ဘဂဗအလံခတော်လောင်ခိုင်းပြီးတော့တရားရုံးသွားပါတယ်။နောက်ရုပ်ကိုတပတ်ပတ်တယ်။အဲဟိုပါဝင်ရဖို့ရှိနေပြီတရားသူတွေခေါ်။နောက်ကကျွန်တော်အဝါရောင်ကမ်ပိန်းပေါ့။မိကြီးတော်မှတုပ်နေတဲ့တရားရေးတွေကိုဒီဘက်ကနေ20လောက်ထည့်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအဝါရောင်ကမ်ပိန်းလုပ်နေတဲ့နေရာမှာကျွန်တော်ကလည်းပဲအဝါရောင်ဖဲကျိုးကိုမြန်မာဖြတ်ပြီးတော့အဲ့ဒီဖြတ်သွားဖို့အတွက်ကျွန်တော်ဆန္ဒပြတယ်
။စစ်တပ်ထဲကအရာရှိတချို့ဟာစစ်ဥပဒေတင်ကြားရတာတွေအပါအဝင်ရှင်းနေလိုက်စင်ရရှိထားကြသူတွေလည်းရှိကြပါတယ်ဒါပေမဲ့အရက်ခက်တရားစီရင်ရေးနဲ့ပတ်သက်လို့ကျွမ်းကျင်စွာတင်ကြားထားတာမျိုးတွေမရှိတဲ့အတွက်အရက်ခက်တရားစီရင်ရေးမှာအတွေ့အကြုံနေကြတယ်ဆိုပြီးဖဲချိုးဝါလှုပ်ရှားမှုကိုဦးဆောင်နေသူတွေကယူဆထားကြပါတယ်ဒီအတွက်စစ်ထက်ကပုံကိုယ်တွေဟာတရားစီရင်ရေးမှာဦးဆောင်တဲ့နေရာကပါလာမယ်ဆိုရင်တရားစီရင်ရေးလမ်းကြောင်းတင်ဆောင်နိုင်တယ်ဆိုပြီးတရားလွှတ်တော်ရှေ့နေတူဖြစ်တဲ့ဦးလာမျိုးမြင့်ကဆိုပါတယ
်စစ်တပ်ကအရာရှိတွေဟာသူတို့မှာစိတ်ဥပဒေတော့သူတို့တင်ပြရတယ်အပြင်ဥပဒေကိုသူတို့ရှိမှာအချင်းချင်းစီစီပြရမှာရှိရင်တော့သူတို့ကကော်ရပါတတ်မတော်အောင်လေးပြီးတော့ DL ဆိုတာတတ်မတော်သားတွေအရာရှိတွေတက်တယ် DL ဖွင့်တယ်အဲ DL ဖွင့်ပြတဲ့အခါဖာမေးစာယူနဲ့ကွန်ပျူတာနဲ့လိုက်တော့အင်တာနက်ကနေဖြည့်ပြီးပြချင်ရရှိအဲ့တော့ဒီကသူတို့ရှိရင်သူတို့ချိန်မှာဆွေးနွေးပေးတယ်အဲ့ဒီကသူတို့ကလိုက်ပြရကြတာရှိတယ်အဲ့တော့အဲ့ဒီဥပဒေကြတဲ့အစအရာရှိတွေကဒီတရားရှင်လောကဝင်လာတဲ့ခါကျတော့သူတို့ကအချိန်ကစပြီးတော့မဝင်နိုင်တဲ့အတွက်ကြောင့်သူတို့ဒီတရားရှင်လောကကိုစက်တဲ့ဝင်ရင်တိတိယောက်ယောက်တရားမြတ်တာဆိုတာဥပဒေနဲ့အညီစီရင်နိုင်တဲ့ discretion power သူတို့မှာနေတယ်အားနေတယ်အတွက်ကြောင့်နေတယ်ကျွမ်းကျင်နေတဲ့ဒီဥစ္စာဒီလောကထဲဝင်လာပြီးတော့ချက်ချင်းအရာရှိအမိတ်ဆုံးပြတဲ့အရာရှိအစ်စ်တက်ထိုင်လို့ရှိရင်တော့တရားရှင်လမ်းကြောင်းတိတ်ဆောက်ဝင်နိုင်တဲ့အခြေအနေရှိပါလားခင်ဗျာ
စီဥပဒေနဲ့အရက်ဖက်ဥပဒေကွာခြားပုံကိုလည်းတရားလွှတ်တော်ရှေ့နေဦးနာမျိုးမြင့်ကပြောပြပါတယ်
။စီဥပဒေဆိုတာကသူကတရားကြောင်းဆိုတာကတော့ဒီဖွဲ့စည်းပုံချင်ကဥယင်ပေါ်ခင်းနာဝတလို့နာဖတ်မတိုင်းနေမှာအချုပ်ရင်းနဲ့အုပ်ချုပ်တာရှိရလေ။အဲ့အုပ်ချုပ်တဲ့အခါမှာစီဥပဒေကိုအသုံးပြုခဲ့တယ်မာရှယ်လောခေါ်တော့ဘောနော်။အဲ့ဒီကအပြစ်ရှိတာမရှိအပြစ်ရှိတော့ဝန်ခံလို့ရှိရင်ထောင်ဒဏ်သုံးပြကြတယ်။အပြစ်မရှိလို့ငြင်းလို့ရှိရင်ထောင်ဒဏ်ခုံးပြကြတယ်။ဒီကောင်ကမင်းနဲ့စစ်ပြားကထားခဲ့တဲ့ကားအဲကျုံနေရတယ်လေအခါအောင်စစ်တာဒီမှုကဒီလူကပြုမှုကျလို့နားဟိုလာမလာစားကိုစစ်ပြားကမရှိဘူ
းလက်ရှိမှာတော့တရားရုံးတွေကနေတရားသူကြီးအစစ်အစစ်ဟာအထက်အမေရဆိုပြီးဥပဒေကြောင့်ရမညင်ညွတ်တဲ့ပြစ်ဒဏ်တွေပေးမှုတွေလုပ်နေတာကိုတွေ့ရတဲ့အတွက်စစ်တပ်ဘက်ကနေကူးပြောင်းလာသူတွေသာတရားရေးဘက်ကိုထက်ရောက်လာအောင်မယ်ဆိုရင်တရားစီရင်မှာမမျှတမှုတွေပိုဖြစ်လာနိုင်တယ်ဆိုပြီးတကူတော်ဆန္ဒပြတဲ့တရားလွှတ်တော်ရှေ့နေဦးမြင့်အေးကဆိုပါတယ်တရားစီရင်ရေးနယ်ပယ်အတွင်းမှာအုပ်ချုပ်ရေးအာဏာပိုင်တွေယုံကြည်ရတဲ့စစ်ဘက်ကပုံကိုယ်တွေကိုခန့်အပ်ခြင်းဟာတရားစီရင်မှန်နိုင်ကိုအမိန့်နာခံတတ်တဲ့သူတွေကိုခန့်အပ်ထားခြင်းလို့ဖြစ်နိုင်တယ်ဆိုပြီးရှေ့နေအများစုကယူဆနေကြတာပါအခုဆိုရင်စစ်ဘက်ကပြောင်းရွှေ့လာသူတွေကိုကန့်ကွက်တဲ့အနေနဲ့တက်ကြွလှုပ်ရှားတဲ့ရှေ့နေတွေသာမကအရက်ဖက်တရားစီရင်ကတရားသူကြီးတွေအပါအဝင်ဥပဒေဝန်ထမ်းတွေကိုယ်တိုင်ဖဲချိုးဝါလှုပ်ရှားမှုမှာပါဝင်လာကြတာပါဒီကနေ့မှာဆိုရင်လဲမန္တလေးတိုင်းရင်မနာမြို့ကတရားရုံးရှေ့မှာလဲရှေ့နေတွေကဖဲချိုးဝါလှုပ်ရှားမှုတွေကိုလှုပ်ဆောင်ခဲ့ကြပါတယ်ရှင်